မနေ့ကရန်ကုန်မြို့မှာအမျိုးသားရေးတက်ကြွလှုပ်ရှားသူတွေကမြန်မာနိုင်ငံအပေါ်အပြည်ပြည်ဆိုင်ရာကဖိအားတွေနဲ့ပတ်သက်ပြီးဆန္ဒပြခဲ့ကြပါတယ်။ရွှေကုံဖျားအရှိဘဲမုံမှာစတင်တဲ့ဒီဆန္ဒပြပွဲဟာစုလေဖျားထိချီတက်ကြပြီးစုလေဖျားအရောက်မှာဟောပြောပွဲတွေပြုလုပ်ခဲ့ကြပါတယ်။အဲ့ဒီမှာရှင်ဝီရသူကမြန်မာနိုင်ငံကို ICC လာတဲ့နေ့အာတူဘီလာတဲ့နေ့သူတနက်ကြိုင်မဲနေ့ဖြစ်တယ်လို့မင်ကြားပါတယ်။အခုလိုမင်ကြားချက်နဲ့ပတ်သက်ပြီးမြို့သားရေးတက်ကြွသူတွေကအပိထောက်ခံကြပါမယ်အများစုကတော့လက်မခံကြပါဘူးရွှေဝါရုံတန်ဃာတပါးဖြစ်တဲ့ရှင်သဝနကတော့အခုလိုမင်ကြားသူဟာဗုဒ္ဓသာသနာအတွက်အန္တရာယ်ကြီးသူဖြစ်တယ်လို့မိန့်ပါတယ
်ဒီဥစ္စာရဟန်းတော်တပါးအနေနဲ့လုံးဝမသုံးဆွဲသင့်တဲ့စကားလုံးဆိုတာသိရတဲ့ဒီရဟန်းတော်တပါးအနေနဲ့ဒီသုံးဆွဲလိုက်တဲ့စကားကြောင့်ဖြစ်ပေါ်လာမယ့်အပြစ်တွေကိုလည်းသူနားလည်ပြီးသားဖြစ်တယ်ဒါပေမဲ့ဒီဥစ္စာဘာကြောင့်ပြောသလဲဆိုလို့ရှိရင်သူ့ကိုကျွေးမွေးတူလန်းလာတဲ့တရားဓမ္မတွေရဲ့ပုံကိုယ်တွေရဲ့အားရကျင်တဲ့အောင်အတွက်ကိုလောက်ပြလိုက်တာပဲအဲ့အတွက်ကြောင့်မလို့ဥစဉ်နေနဲ့အဲ့ဒီစကားလုံးဟာလုံးဝကိုရှုပ်ချပါတယ်အမတမဆက်ဆုပ်ရှင်စားစရာကောင်းတဲ့လောက်ရက်လိုပဲဥစဉ်နေနဲ့မြင်ပါတယ်သာသနာနဲ့လုံးဝမအပ်ဆက်တဲ့ဒီလိုအတုံးနှုံးကိုတုံးခြင်းဟာတကဘာလုံးကနေဥစဉ်တို့ဘုရားဘာသာကိုလက်ညှိုးထိုးရှင်ရှားနှခုံးရှုပ်မဲ့အလုပ်ဆိုတဲ့ဥစ္စာကအဲ့လောက်တော့အုံနောက်မရှိဘဲနဲ့အဲပြောတဲ့ဒီကိုတော့ဟာတော်တော်ကြီးကိုသာသနာအတွက်အန္တရာယ်ရှိနေတဲ့ပုံကိုလိုပဲဥစဉ်နေနဲ့မြင်ပါတယ်
လာရူပဲအီယာဗီတိုင်းမြောင်းမြမြို့နယ်ကတိုင်းလွတ်တော်ကုသလေဒေါ်ခိုင်စင်ဦးကလည်
းဘာသာရေးလုံးဝလူဆိုတာဖះဟောရဲ့အဆုံးအမနဲ့နေရမှာပါဖះဟောတဲ့အထဲမှာဘုန်းကြီးကိုယ်တိုင်ဒီလိုမျိုးဟိုလက်နက်ကင်စားဝင်ပြီးတော့တခုခုဟိုတန်ပြန်မယ်ဆိုတော့ဟိုရန်ဟိုရန်ချင်းတုံ့ပြန်မယ်စကားမျိုးတွေတုံ့နှုံနေတာတော့ပြင်ကျမတို့ဗုဒ္ဓဘာသာဖះရဲ့အဟောတွေနဲ့လည်းမညီဘူးလို့ပဲကျမတို့မြင်ပါတယ
်မြန်မာနိုင်ငံအပေါ်မှာအပြည်ပြည်ဆိုင်ရာအနေနဲ့အခုလိုဖိအားတွေပေးနေတယ်ဆိုတာဟုတ်မှန်ပေမဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးမဟုတ်မှန်ဘူးဆိုရင်တိတိကျကျပြန်လည်ဖြေရှင်းဖို့လိုတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPB ရဲ့တွဲဖက်အတွင်းမှကိုဗိုလ်ကြီးကသုံးသပ်ပါတယ်။အ
ဲ့လိုဖိအားပေးနေတာကိုကျွန်တော်တို့ကဟိုပြန်လည်ဖြေရှင်းဖို့လိုတယ်။အဲ့လိုပြန်လည်ဖြေရှင်းတဲ့အခါမှာတော့ဒီလိုအဆုံးရောက်တရားတွေနဲ့အဆုံးရောက်လုပ်ရက်တွေနဲ့ဖြေရှင်းဖို့တော့တော့ခက်ပါလိမ့်မယ်။ဒီလိုအစိုးရတရားတွေအစိုးရလုပ်ရတဲ့ညလုံးဝသလိုရှိရဲ့တစ်ဖက်ကဆွဆွဲနေတဲ့ဆွဆွဲချက်တွေကပို့ပြီးတော့ခိုင်းမာတယ်ဆိုတာမျိုးဖြစ်သွားလိမ့်မယ်ဒါမျိုးကတိုင်းပြည်အတွက်မကောင်းပါဘူးတကယ်တမ်းကျတော့ ICC တို့ R2B ကိုဖြစ်လာဖို့ဆိုတော့လည်းအတော်ခက်တဲ့ကိစ္စလေးပါဟိုတကယ်ဖြစ်လာတာမဖြစ်လာတာတဲ့အခုလိုမျိုးကိုယ့်ဘက်ကဟန်ရေးပြနေတယ်ဆိုတဲ့ကိစ္စလေးကတော့ကျွန်တော်တို့ဒီဗုဒ္ဓဘာသာကတကယ်ကိုအစိုးရနေတယ်ဆိုတာကိုနိုင်ငံတကာကသတ်မှတ်သွားလို့ရှိရဲ့ကျွန်တော်တို့သာသနာအတွက်လည်းမကောင်းဘူးတိုင်းပြည်တော့လည်းကျွန်တော်တို့တော်တော်စိုးရိမ်နေရကောင်းပါလေ
ကိုဘူကြီးပြောပြသွားတာပါတကုံတက်ကတူចောင်းသားတတ်မကများဥက္ကဋ္ဌကိုနန်းလင်းကတော့ဥဝိရသူရဲ့ဗင်ကြားချက်ဟာအမုန်းစကားဖြန့်ဝေမှုဖြစ်တယ်လို့သုံးသပ်ပါတယ
်ဒါအမုန်းစကားဖြန့်နေရောကျွန်တော်မြင်တယ်မိရဖြစ်တကယ်ဥမှဟိုအမှုသားနေနေရစီကိုတိထက်တဲ့စကားဖြစ်တယ်ပေါ့တကယ်အခုလက်ရှိနေမှာကျွန်တော်မြင်တော့အစိုးရကိုယ်တိုင်မှမမရက်တည်ပြီး ICC ကိစ္စတွေမှာရောတခြားရခိုင်ကိစ္စတွေမှာရောတကယ်ကိုမမတင်နိုင်ငံကမင်းနဲ့သာမှာဒီကတကယ်ကိုမမတင်နိုင်ငံရင်ဆိုင်ပြီးတော့လုပ်နေတာပြောနေတာမျိုးကျွန်တော်တွေ့ရတယ်သို့တော့အဲ့ဒီထောင်မှာဒီလိုမျိုးဥပဒေသူကဟာအစိုးရတော့ ICC ကိုဝင်စီခြင်းနဲ့အာတူဘီဖြစ်စီခြင်းနဲ့ဆိုတော့အခင်းကြီးကြီးပြောတာကလက်ရှိတောင်းနေတဲ့ငင်းငင်းကြီးချာမှာရောအမျိုးသားပြန်လည်ရစီပြေချာမှာရောဒါအပြင်နိုင်ငံကအကင်းကျင်မှာပါတိုင်းပြည်ရဲ့ပုံရင်းကပုံပြီးဆိုးသွားနိုင်လို့ကျွန်တော်မြင်တယ်ဒါဥပဒေသူကအဲလည်းအပါဝင်လက်ရှိမျိုးသားရေးအုပ်စုတွေကနိုင်ငံရေးယူရရှိရှိနဲ့အတက်ပါဝင်ချတော့ဟာရပို့ပြီးတော့တက်ရရအောင်လုပ်နေတာကျွန်တော်တို့မြင်နေ
။ဆန္ဒပြသူတွေဟာအခုလိုဆန္ဒဖော်ထုတ်တာနဲ့ပတ်သက်ပြီးစစ်တပ်ကိုကာကွယ်နေတာမဟုတ်ဘူး။တိုင်းပြည်ရဲ့အချုပ်အခြာကိုကာကွယ်နေတာဖြစ်တယ်လို့လည်းပြောကြပါတယ်။အခုလိုလက်တိလက်မောင်းတန်းနေကြတဲ့အနေအထားတွေကြောင့်နိုင်ငံတွင်းမတည်ငြိမ်မှုတွေလည်းဖြစ်ပေါ်လာနိုင်တယ်လို့တန်တဲ့ရဝင်နေသူတွေရှိပါတယ်
။မနေ့ကကပါကျွားတို့ခေါင်းဆောင်ပေါ့နော်ကျွားတို့နိုင်ငံတော်အတိုင်းပြည်ရဲ့အဖို့ကိုအားဆိုလို့ရှိရင်ကျွားတို့တိုင်းရင်းသားဟိုဟာတွေလည်းကျွေးနေဖို့အစီအစဉ်နဲ့လက်ကိုင်းနေလည်းငင်းငယ်ဆွေးနွေးဖို့ရှိတယ်ပေါ့နော်အဲငင်းငယ်ဆွေးနွေးဖို့လုပ်ဖို့ညီးတဲ့အချိန်မှာဒီလိုမျိုးဒီလိုကိုဒီလိုမျိုးလုပ်လိုက်တာတော့ကျွန်မအနေနဲ့ဒါဟိုပေါ့တစ်မျိုးပဲဒါကျွန်တော်နိုင်ငံဟိုပေါ့နော်ငင်းငယ်ရဖို့ဆိုတာအဓိကအရေးကြီးဆုံးဖြစ်နေပါတယ
်ဒေါ်ခိုင်စင်ဦးပြောပြသွားတာပါကိုဘူကြီးကတော့အခုလောက်ရဟာငင်းငယ်ရဲ့အတွက်အထောက်အကူဖြစ်စေတဲ့လုပ်ရမဟုတ်ဘူးလို့ဆိုပါတယ်
ဒီမျိုးသားကြီးအဆုံးရောက်ဒီခေါင်းထောင်နေတာကနှစ်တော်တော်ကြာနေပါပြီတကယ်တမ်းကျတော့အဆုံးရောက်ဆိုတာကဘယ်အဆုံးရောက်မှကောင်းတဲ့ကိစ္စတွေမဟုတ်ပါဘူး တော့ကကြောဒီလိုအဆုံးရောက်နေတဲ့ကိစ္စကိုလည်းဒီသက်ဆိုင်ရာလုံခြုံရေးတာဝန်ရှိတဲ့သူတွေကထိန်းသိမ်းဖို့လိုပါလိမ့်မယ်။အဲ့တော့အဲ့လိုထိန်းသိမ်းတဲ့အခါကျတော့မှဒီခေါင်းဆောင်တွေတကယ်ငြိမ်းချမ်းရေးအတွက်ဆွေးနွေးတဲ့အခါမှာအဲ့ဒါတွေကငြိမ်းချမ်းရေးအတွက်အထောက်အကူဖြစ်မှာပါ။ဒီလိုလုံခြုံမျိုးကတော့ငြိမ်းချမ်းရေးအတွက်အထောက်အကူဖြစ်တဲ့လုံခြုံတို့လို့တော့ကျွန်တော်တို့မထင်ပါဘူး
။အခုဆန္ဒပြပွဲမှာအရင်ဆန္ဒပြပွဲတွေတုန်းကပါဝင်ခဲ့တာကြောင့်အေးအေးယူခံရသူတွေဖမ်းဝန်းထုတ်ခံထားသူတွေလည်းပါဝင်ပြီးဆန္ဒပြနေတာကြောင့်အော်စရာကောင်းတယ်လို့တုံသက်သူတွေကပြောပါတယ်။
ဒီရေးရဲ့ကံပေးမှုကိုကျွန်တော်မေးခွန်းထုတ်ဖို့လိုတယ်။ကျွန်တော်တို့ဒီမှာသူ့ဒီစံဒီကြောင့်မူဆန္ဒပြဖို့လို့ပြဆိုင်နေမှာတော့ချင်းနဲ့ကံကြရာရှိတယ်။ဒီကမှဒီ ICC ကိုဝင်လာဖို့ဆိုပြီးကိုတင်ကျော်တို့အုပ်စုတွေဆန္ဒပြရတဲ့ဟာရှိတယ်။အဲဒီကိစ္စကိုမှတော့တကယ်ကိုမှကြက်မမတ်ကံပေးပြီးတော့ဒီနေ့ထောက်ခံပွဲဆန္ဒပြပွဲမှာတော့ပြည်ထောင်စုအနေနဲ့ဘယ်လိုမျိုးခွင့်ပြုမိတ်တွေပြေးကြတယ်လဲ။အဲဒီကျူးကျော်တဲ့နေ့ဒီတရားဟောဒီကိစ္စအင်္ဂါပတ်သက်ပြီးတော့ဘယ်လိုမျိုးရေးယူမလဲဒါစောက်ကြည့်ဖို့လေဒါကတော့ဒါလို့ဒါအမုန်းစကားဖြစ်တယ
်ကိုနန်းလင်းပြောပြသွားတာပါအခုလို့အမုန်းစကားဖြန့်ဝင်နေသူတွေနဲ့ပတ်သက်ပြီးဘယ်လိုအရေးယူမလဲဆိုတာကတော့အများစိတ်ဝင်စားနေတဲ့ကိစ္စပဲဖြစ်ပါတယ်ခင်ဗျာ